ီရန်ကန်တော်ကမဟာဗျူဟာချရဲ့ရေနံမှာရှိတဲ့အိုမန်ပင်လယ်ကွင်းမှာကျက်တပရင်းတွေကရင်းနှင်းတင်တင်းမော20အတက်ခံခံခဲ့ရတာဟာအီရန်ရဲ့လက်ချက်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးမက်ခ်ပေါ်ပီယိုကဖြစ်တင်ပြောကြားလိုက်ပါတယ်။တင်းမော20တဲ့ကဒဇင်းဟာမိလောင်နေပြီးသူ့ရှိကထွက်တဲ့နီရိုလုံးမဲကြီးတွေကိုတွေ့နေရပါတယ်။အိုမန်ပင်လယ်ကွင်းမှာကျက်တပရင်းတွေအတက်ခံခံရမှုတွေအီရန်မှာတာဝန်ရှိတဲ့ဆွဲကိုအမေရိကန်အစိုးရကတွေ့ရှိခဲ့ကြောင်းနဲ့ဒါကထောင်လိုင်းရေးတရင်တွေတုံးဆွဲတဲ့လက်နဲ့အမျိုးအစားဒီလိုတိုက်ခိုက်မှုမျိုးလှုပ်ဆောင်နိုင်စွမ်းရှိတဲ့အဆင့်မကြသေးခင်ကအီရန်ရဲ့အလားတူရေကြောင်းတိုက်ခိုက်မှုပုံစံနဲ့ပြင်ဒီနေ့ကမှဒီလိုရှုပ်ထွေးစင်မဲ့လောက်ရမျိုးလုပ်နိုင်တဲ့အဖွဲ့အစည်းစတာလေးပေါ်မှာအခြေခံပြီးဆန်းစစ်မှုတွေလုပ်ခဲ့တာလို့ဝန်ကြီးပေါ်ပြောကပြောပါတယ်။ရင်းနှီးတင်တင်မတ်တစင်ကနော်ဝေးပိုင်းဖြစ်ပြီးနောက်တစ်စင်ကဂျပန်ကုမ္ပဏီတစ်ခုကတိုင်လာတယ်။အမေရိကန်နဲ့အီရန်တို့ကြားတင်းမာမှုတွေပြောစီရတဲ့ဆွေးနွေးဖို့ဂျပန်ဝန်ကြီးချုပ်ဆန်ဆိုအာဘီအီရန်ကိုရောက်နေချိန်မှာအခုလိုတိုက်ခိုက်တာဟာဂျပန်ကိုစော်ကားတာဖြစ်ကြောင်းလည်းဝန်ကြီးပေါ်ပြကပြောပါတယ်။အခုတင်းမော20တိုက်ခိုက်မှုကိုအီရန်ကလှုံ့ဆော်ကြောင်းညွှန်ပြနေတဲ့အထောက်အထားအများပြားရရှိထားတယ်လို့အမည်မဖော်လို့တဲ့အမေရိကန်ကာကွယ်ရေးဌာနအရာရှိသူကလည်း VOA ကိုပြောပါတယ်။ပါရင်ချစ်တဲ့အမေရိကန်ရေတပ်တင်မောကလည်းအတိုက်အခံနဲ့တင်မော20စီကတနင်္လာလောက်ခြားပြီးဒုက္ခရောက်နေတဲ့အတွက်အကူအညီတောင်းခံတာကြောင်းပြောပါတယ်။အီရန်ရေတပ်ကကျန်းမာခဲ့တဲ့နော်ဝေးရေလံတင်တင်မောသား44ယောက်ကိုတော့အီရန်စစ်အကထိမ့်သိမ်းထားပါတယ်။အခုချိန်ကြီးတော့ဘလူလက်နက်မျိုးနဲ့တိုက်ခိုက်တယ်ဆိုတာမသိရသေးပါဘူး။အိုမန်ပင်လယ်ကွင်းဟာဟမ်မရှိလက်ချမ်းမနာမှာရှိပြီးဒီရေလက်ချမ်းကကမ္ဘာရေနံစင်းအားလုံးရန်လုံး30လောက်တင်ပို့နေတဲ့မဟာဗျူဟာကျလမ်းကြောင်းပါ။တနေ့ဖြစ်ပေါ်တိုက်ခိုက်မှုခံရပြီးနောက်ပိုင်းမှာရေနံစင်းစင်းလုံးက4ရာခိုင်နှုန်းလောက်ခုန်ကျက်သွားပါတယ်။